ကချင်ဘာသာရေးကောင်းဆောင်တို့ကိုမတရားအသင်ဆက်သွယ်မှုနဲ့တပ်မတော်ကတရားစွဲဆိုပြီးထောင်နှံအသီးသီးချမှတ်ခဲ့တဲ့အမှုကိုခရိုင်အစဉ်တရားရုံးကိုအယူခံဝေမှာဖြစ်ပြီးသူတို့နှစ်ဦးအမျက်ဆုံးပြန်လည်လွှတ်မြောက်ရေးနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုစာပေးဖို့တောင်းဆိုသွားမှာဖြစ်တယ်လို့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်ဒီကနေ့ကချင်ပြည်နယ်မြကြီးနားမြို့ကကချင်နှစ်ချင်းခရိုင်အဖွဲ့ဝင်တွေစုဝေးဆွေးနွေးခဲ့ကြတဲ့အစည်းအဝေးကနေနိုင်ငံတော်အဆင့်ထိစာပေးဖို့တောင်းဆိုသွားဖို့ဆုံးဖြတ်ခဲ့တာပါမဆူမွန်ကပြောပြထားပါတယ်
ရှမ်းပြည်နယ်မုံကိုမြို့နယ်ကကချင်နှစ်ချင်းခရိုင်အသင်းဥက္ကဋ္ဌဦးထွန်းတော်နောင်လန့်နဲ့တရုတ်ဆရာဦးလက်ကျော်ကံဆိုင်တို့ကိုမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်18အပါအဝင်တက်မတော်ပေါ်မှာအသေးဖြတ်မှုပုံမှန်900နဲ့ပိုးကုံတွင်းကုံဥပဒေတွေနဲ့ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကလာရှိုးတရားရုံးကနေသူတို့ကိုပြစ်ဒဏ်တွေချမှတ်လိုက်တာဖြစ်ပါတယ်ဦးနောင်လက်ကိုတော့ထောင်ဒဏ်4နှစ်နဲ့3လချမှတ်ခဲ့ပြီးဦးကံဆိုင်ကိုတော့2နှစ်နဲ့3လပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်အခုလိုမျိုးသူတို့နှစ်ဦးကိုပြစ်ဒဏ်တွေချမှတ်လိုက်တဲ့အပေါ်ဒီကနေ့ကချင်ပြည်နယ်မြကြီးနားမြို့မှာကချင်နှစ်ချင်းခရိုင်အသင်းတော် KBC ကအထူးစည်းဝေးခေါ်ပြီးတော့ဘာသာရေးကောင်းဆောင်နှစ်ဦးလွတ်မြောက်ရေးဆွေးနွေးခဲ့ကြတယ်လို့ KBC ရဲ့အထွေထွေအတွင်းမှတိုက်ခါတော်ရဆရာတော်ဒေါက်တာ Clem Samson ကပြောပါတယ
်ကျွန်တော်တို့ရှစ်နေကမြို့နယ်မှာစီရင်ချက်ချက်တဲ့တဲ့ကြောင့်မလို့ခရိုင်ကိုအယူခံစာပြင်ထားကြည့်ပြီးဒီကိစ္စအတွက်အခု KBC ကလည်းဒါကိုဒီလိုစည်းဝေးဆုံးဖြတ်ချက်အရသက်ဆိုင်ရာနိုင်ငံတော်သမ္မတစီစာရေးပြီးမှတောင်းဆိုဖို့နာဒီတို့ရဲ့လွတ်မြောက်ရေးအတွက်ပြီးရင်တော့မိတ်တူကိုကာကွယ်ရေးဦးစီးချုပ်တို့နိုင်ငံတော်အတိုင်းပင်ခံတို့အဲ့စစ်ဆင်ရာတိုင်းတွေကိုပေးဖို့စာရေးဖို့အခုကျွန်တော်တို့ဆုံးချက်ပြီးမှအခုမျက်ကျွန်တော်ဆိုကျွန်တော်စာပို့ဖြစ်နေတယ်
ဒီလိုမျိုးကချင်နှစ်ချင်းခရိုင်အသင်းခေါင်းဆောင်နှစ်ဦးကိုအခုလိုပြစ်ဒဏ်တွေချမှတ်လိုက်တဲ့အပေါ်မှာစိုးရိမ်ပူပန်မိကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကလည်းကြေညာချက်ထုတ်ပြန်ထားပါတယ်ဒါအပြင်သူတို့နှစ်ဦးကိုထိန်းသိမ်းထားတဲ့အချိန်မှာညှဉ်းပန်းနှိပ်စက်ခံရမှုတွေရှိတယ်ဆိုတဲ့သတင်းတွေအပေါ်စိုးရိမ်မိတယ်လို့မတရားအသင်းနဲ့ဆက်သွယ်မှုဥပဒေအပါအဝင်နိုင်ငံသားတွေပေါ်တရားမဲ့ဖမ်းဆီးနေတာတွေကိုရပ်တန့်ဖို့ကိုလည်းအမေရိကန်ကတောင်းဆိုထားပါတယ်ကချင်နှစ်ချင်းခရိုင်အသင်းဥက္ကဋ္ဌဖြစ်သူဦးထွန်းတော်နောင်လက်ရဲ့ကြမ်းမာရေးကလည်းအထူးစိုးရိမ်စရာဖြစ်နေတယ်လို့ဒေါက်တာ Clem Samson ကပြောပါတယ်
ဒီပြပကချစ်တဲ့ဒီနေရာမှာအဲ့ဒီပုံမှန်နဲ့ဆွေးဆွေးပြီးမှဒီလိုစီရင်ချက်ထက်ချင်တာအားလုံးကိုထိမ့်လိုက်နေတာပေါ့ဒီကျွန်တော်တို့ဒါဒီအတင်းတော်မှာအုပ်ချဖြစ်နေတဲ့ပုဂ္ဂိုလ်နဲ့ဓမ္မဆရာဖြစ်နေတော့ဘူးပြီးဆုံးမကောင်းဘူးပေါ့ဒါပါကြီးကောင်းဆောင်တွေကိုဒီလိုလုပ်ချင်းကတော့အားလုံးကိုခိခိုက်နေတာပေါ့ရင်းချမ်းရေးကိုရှေးရှုတဲ့အနေနဲ့လှုပ်ပြီးတော့တော့ဒါကိုတောင်းဆိုလို့နောက်မှဒီတင်ဒေါ်မနစာတက်ကြည့်တဲ့ကြောင့်လည်းကျမ်းမာရေးရလဲစိုးရိမ်ကြရှိပါတယ်
တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တက်မတော်ကြအပြစ်ခတ်ရက်ဆဲနိုင်မှုနိုင်ငံတော်အနေနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်မှုဆောင်ရွက်နေတဲ့အချိန်မှာယုံကြည်မှုတည်ဆောက်နေတာတွေကိုထိခိုက်သွားစေနိုင်တယ်လို့လည်းကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ရဲ့ဘာသာရေးခေါင်းဆောင်ဒေါက်တာ Clem Samson ကပြောပါတယ
်လက်ပြေကောင်ဖွဲ့တွေနေရာမှာဒီလိုအခုဖြစ်တဲ့ပြဿနာတွေကိုထည့်သွင်းစဉ်းစားဖို့လိုပါတယ်ဆိုတာပြောချင်တာပေါ့ဘာလို့လဲဆိုတော့ငြိမ်းချမ်းရေးဆိုတာပဲပြောနေကြီးမှတကယ်လက်တွေ့ဒီလိုဟိုအသေးမွားနဲ့စကျွန်တော်တို့ကညစ်ညူရှိလိုက်နေဆိုရင်ဟိုကျွန်တော်မြန်မာနိုင်ငံရဲ့အကြီးကြီးဖြစ်တဲ့ငင်းချမ်းကြီးကဘယ်လိုမှမရနိုင်ဘူးပေါ့
ဟုတ်ကဲ့
ဆိုအခုလူကြီးတွေကဟိုငင်းချမ်းကြီးဆိုပြီးမှပဲစပွဲပေါ်မှာဆွေးနွေးနေတယ်ဒီလိုအောက်ချင်မှဖြစ်တဲ့ဥစ္စာတွေမပြီးတော့ဘယ်လိုမှငင်းချမ်းကြီးကိုဒီဆောက်လို့မရဘူးပေါ့
စေတ္တမမှုတွေဖြစ်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာနဲ့ဒီဇင်ဘာမှာဖြစ်ပွားခဲ့တဲ့မုံကိုဒေသတိုက်ပွဲတွေနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုလိုက်လံပြသခဲ့လို့ဆိုပြီးမုံကိုမြို့နယ်ကကချင်နှစ်ချင်းခရိုင်အသင်းဥက္ကဋ္ဌဦးနောင်လန့်နဲ့တင်းအုပ်ဆရာဦးကံဆိုင်တို့ကိုဒီဇင်ဘာလ24ရက်နေ့ကဗျူဟာမှုကဆင့်ခေါ်ခဲ့ပြီးတဲ့နောက်မှာမူဆဲရဲစခန်းမှာထိန်းသိမ်းခံထားရတယ်ဆိုတဲ့အကြောင်းကြားစာရရှိပြီးသူတို့နှစ်ဦးကိုမတရားသိမ်းဆက်သွယ်မှုပုံမှန်တွေဖြစ်တဲ့ပုံမှန်18 19တို့နဲ့တက်မတော်ဘက်ကနေတရားစွဲဆိုခဲ့တာဖြစ်ပါတယ်ရှင်